လာမယ့်မေလ24ရက်နေ့မှာကျင်းပမယ့်27ရာစုပင်လုံးပြည်ထောင်စုညီညွတ်ရေးညီလာခံအောင်မြင်စွာကျင်းပနိုင်ရေးညီညွတ်ရေးကော်မရှင်ဘက်ကတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့တွေ့ဆုံညှိနှိုင်းနေတယ်ဆိုပေမဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးတက်ရောက်နိုင်တော့မှာမဟုတ်ပါဘူး။တိုင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကတော့ညီညွတ်ရေးလုပ်ငန်းစဉ်မှာအားလုံးပါဝင်ရေးဆိုတဲ့မူကိုစုကင်ထားတဲ့ဖြစ်ပါတယ်။27ရာစုပင်လုံးညီလာခံကျင်းပရေးဆုံးဖြတ်ချက်များချမှတ်နိုင်ဖို့ပြည်ထောင်စုညီညွတ်ရေးဆွေးနွေးပွဲမှုဒီပူးတွဲကော်မတီ UPDJC ရဲ့အစည်းအဝေးကိုတော့နေပြည်တော်မှာစတင်နေပါတယ်။အသေးစိတ်ကိုမတ်ဆုမွန်တင်ပြပါမယ်။
ဒုတိယကြိမ်27ရာစုပင်လုံပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုလာမယ့်မေလ24ရက်နေ့မှာကျင်းပဖို့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စရေးသဘောတူစာချုပ်အကောင့်ထည့်ဖော်ရေးဆိုင်ရာညှိနှိုင်းအစည်းအဝေး JICM ကပြီးခဲ့တဲ့ဧပြီလကဆုံးဖြတ်ခဲ့တာပါ။မကြာခင်ကျင်းပတော့မယ့်27ရာစုပင်လုံညီလာခံအောင်မြင်စွာကျင်းပနိုင်ရေးအတွက်ငြိမ်းချမ်းရေးကော်မရှင်ဘက်ကလည်းထိုင်းနိုင်ငံချင်းမိုင်ကိုတွားရောက်ပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့တွေ့ဆုံညှိနှိုင်းနေတယ်လို့မေလ6ရက်နေ့နေစွဲနဲ့သတင်းထုတ်ပြန်ထားပါတယ်အဓိကကတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စရေးသဘောတူစာချုပ် NCA မှာလက်မှတ်ရေးထိုးရေးနဲ့မေလ24ရက်နေ့မှာကျင်းပမယ့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံအစည်းအဝေးတွေကိုတက်ရောက်နိုင်ရေးတွေကိုဥတီပြီးဆွေးနွေးခဲ့ကြတာဖြစ်ပါတယ် NCA လက်မှတ်ရေးထိုးနိုင်ရေးအပြည့်ရဲ့လက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့ကိုယ်စားလှယ်အဖွဲ့ဖြစ်တဲ့နိုင်ငံရေးဆွေးနွေးမှုကိုယ်စားလှယ်အဖွဲ့ DBN နဲ့တွေ့ဆုံပြီး DBN ကအဆိုပြုထားတဲ့အချက်၉ချက်နဲ့ပတ်သက်တဲ့နှစ်ဖက်အကြားအပြန်အလှန်ကတိကဝတ်ပြုမှုဆိုင်ရာ DOC ရေးထိုးနိုင်ရေးကိုလည်းဆွေးနွေးခဲ့ကြပါတယ်။ငြိမ်းချမ်းရေးကော်မရှင်အနေနဲ့နိုင်ငံရေးပြဿနာကိုစီးရင်းနည်းနဲ့ဖြေရှင်းဆောင်ရွက်ခြင်းမရှိဘဲနိုင်ငံရေးတွစ်ဆုံဆွေးနွေးပွဲနဲ့အပြေရှားနိုင်မှု27ရာစုပင်လုံးမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းအားလုံးပါဝင်ရေးကအဓိကကျသလိုဒီလိုဆွေးနွေးနိုင်မှုကလည်း MCA လမ်းကြောင်းအတိုင်းရှေ့ဆက်သွားမှာမို့လို့ MCA မှာအားလုံးပါဝင်လက်မှတ်ရေးထိုးရေးကြိုးပမ်းသွားကြမယ်ဆိုတာကိုငြိမ်းချမ်းရေးကော်မရှင်ရဲ့မနေ့မေလ6ရက်နေ့ထုတ်ပြန်ချက်ထဲဆိုထားပါတယ်။ဒါပေမဲ့ဒီလိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့တွေ့ဆုံတဲ့နေရာမှာတော့တချို့အဖွဲ့တွေကိုတွေ့ဆုံသလိုအဖွဲ့တချို့ကိုဖိတ်ခေါ်ဆွေးနွေးခြင်းမရှိတဲ့အနေအထားကြောင့်27ရာစုပင်လုံးမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းအားလုံးပါဝင်ရေးဆိုတဲ့အချက်ကမဖြစ်နိုင်ဘူးလို့တောင်းပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF TLL ရဲ့ပြောခွင့်ရဘူမှုမိုင်းအိုက်ကျော်ကပြောပါတယ်
။ဒီလိုလေကျွန်တော်မသိရဘူးဒီလိုဒီစီမှာတောင်းကြတာလည်းမရှိဘူး။တော်ဘာသာတူမသိရဆိုတော့ကျွန်တော်တို့မပြောတော့27ရာစုပင်လုံးညီလာခံလည်းဒီအားလုံးတွေ့မယ်ဆိုတော့ပါဝင်ဖို့အခုပဲကြမ်းမဲ့ဒီဖွဲ့ကြမ်းမဲ့ကျွန်တော်ဒါကလုံးပါမှာတွေ့နေတဲ့ဒီပုံစံပေါ့သူကဘယ်ဖွဲ့ပါမလဲဘယ်ဖွဲ့ဒီဖိတ်မလဲဆိုတော့ခေကူတီရောတဲ့တဲ့ကူတော့မတီးရသေးဘူးနော်ဘာကတ်နဲ့ချက်တွေတော့ရှိလဲဆိုတော့ကျွန်တော်မတီးရသေးဘူးပရမတ်ခေါ့ကျင်းပတော့တော့သူတို့ရဲ့မူလရဲ့ချက်ကတော့အလုံးပါဝင်ပြီးတော့သူကချေချော်ခဲ့တယ်ဒါနဲ့ဒီညီလာခံကျင်းပခါမျိုးဆက်ဆက်မှာဒီတိုက်ရဲဘောထားတွေကနောက်ကနေပါလာတယ်တိုက်ရဲဘောထားတွေကလုံးရတဲ့အပိုင်းတွေတွေ့ရတယ်အဲ့မှာဘာဖြစ်လဲဆိုတော့ချုပ်ပါတီချာလို့ရမယ်တချို့ပေါ်ရပါလို့ရမယ်တချို့ပေါ်ကြတော့ဘယ်လိုပုံစံနဲ့တည်းရမယ်တန်းတချက်တွေရရှိလာတယ်ဒါပြီးရင်ခွဲခြားဆက်ဆံမှုတွေလည်းရှိလာတယ်အဲကျွန်တော်ဖွဲ့စဉ်မူလကအပြင်မှာဒီနောက်ပိုင်းကတော့မဖြစ်တော့ကျွန်တော်လက်တက်လို့မရဘူးနော
်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအားလုံးဘက်ကတော့ငြိမ်းချမ်းရေးဖြစ်စဉ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းအားလုံးပါဝင်ရေးနဲ့နိုင်ငံရေးအရာတွေ့ဆုံဆွေးနွေးရေးလမ်းကြောင်းကိုပဲအဓိကတူညီတဲ့သဘောထားရှိကြတာပါစီရင်နီးနဲ့မဖြည့်ရှင်းလို့ဘူးလို့ပြောထားပေမဲ့အခုသတင်းပတ်အတွင်းတိုင်းရင်းဒေသတချို့အထူးသဖြင့်ရှမ်းမြောက်ဘက်မှာစီရင်အင်အားတွေဖြစ်တင်းနေတယ်လို့တောင်ပလောင်ဘက်မှာလည်းတိုက်ပွဲတွေဖြစ်ပွားနေပါတယ်။ဒါကြောင့်ငြိမ်းချမ်းရေးဖြစ်စဉ်အတွင်းစီရေးပဋိပက္ခတင်းမာမှုရော်ရဲကတက်မတော်ရဲ့သဘောထားကအဓိကကျတယ်လို့ဘူမှုမိုင်အကျော်ကပြောပါတယ်
။တက်ပွဲကတော့မိတိုင်းလူလေးဖြစ်တယ်။ဒီနေ့29ရက်နေ့ကနေဒီနေ့ကအထူးဆိုရင်အတက်ကတိနမတူရဲ့မန်တုံရဲ့နမ်ခန့်ရဲ့ကုခိုင်နေတယ်နော်။
27ရာစုပင်လုံးကျင်းပနေစဉ်အချိန်တွင်းမှာတိုက်ခိုက်တာတွေမရှိသေးဘူးနဲ့မကြေလည်တာတွေရှိရင်နှစ်ဖက်ညှိနှိုင်းဖြေရှင်းမယ်လို့ပြည်ထောင်စုအဆင့်ပြစ်ခတ်တိုက်ခိုက်ရေးရက်စဲရေးဆိုင်ရာပူးတွဲစောင့်ကြည့်မှုကော်မတီရဲ့ဥက္ကဋ္ဌအမတ်နေစစ်စင်ရေးအထူးအဖွဲ့မှဒုတိယဗိုလ်ချုပ်ကြီးရာပြေကပြီးခဲ့တဲ့မေလ3ရက်နေ့အစည်းအဝေးမှာပြောထားပါတယ်ဒီကနေ့မေလ9ရက်နေ့မှာတော့နေပြည်တော်မှာ27ရာစုပင်လုံးညီလာခံကျင်းပရေးဆုံးဖြတ်ချက်တွေချမှတ်နိုင်မှုအတွက်ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ရဲ့အစည်းအဝေးတွေစတင်ကျင်းပနေပါပြီညီလာခံအတွင်းမှာကဏ္ဍအသီးသီးကတာဝန်ယူကြမဲ့ကော်မတီအသီးသီးရဲ့တာဝန်တွေအတွက်ဒီကနေ့ကျင်းပတဲ့ UPDJC အတွင်းရေးမှူးများအစည်းအဝေးနဲ့ပတ်သက်လို့ UPDJC ရဲ့အတွင်းရေးမှူးတဦးဖြစ်တဲ့ဦးလာမောင်ရွှေကအခုလိုရှင်းပြပါဗ
ျ။ UPDJC ရဲ့လုပ်ငန်းကော်မတီ၅ရက်ကတီးကြကျွန်တော်တို့အစည်းအဝေးတွေလုပ်ပါတယ်။အခုဒါဒုတိယအချိန်ပါပဲ။ဒီလုပ်ငန်းကော်မတီကနေပြီးတော့မှ ဒီ policy option ဘာလို့မူဝါဒဆိုင်ရာရွေးချယ်မှုတွေလုပ်ပြီးရင်တော့အတွင်းမှုအဖွဲ့အစည်းတစ်ဆင့် UB DJC ကိုတင်ပါမယ်အဲ့တော့ UB DJC ရဲ့အတွင်းမှုတွေကတော့မေလ9/31တွင်မှာဒါတွေကိုထပ်ပြီးတော့ကျွန်တော်တို့အချောတက်လုပ်ပြီးရင်တော့ UB DJC ကိုတင်ပါမယ်အဲ့ဒါပြီးရင်တော့ UB DJC ဆုံးဖြတ်တဲ့ဒီဇိုင်းပုံစံနဲ့မေလ24ရက်နေ့မှာပြောင်းစုအင်းငယ်ညီလာက21ရာစုပင်လုံးဒုတိယစီကိုကျင်းပပါမယ်ဗ
ျပထမအကြိမ်ကျင်းပခဲ့တဲ့21ရာစုပင်လုံးနဲ့အခုမေလ24ရက်နေ့မှာကျင်းပမယ်ဒုတိယအကြိမ်ပင်လုံးညီလာခံကြားကွာခြားချက်တွေနဲ့စိန်ခေါ်မှုတွေနဲ့ပတ်သက်လို့လဲဦးလာမောင်ရွှေကအခုလိုပြောပြပါတယ
်ကျွန်တော်တို့ဒီပြီးခဲ့တဲ့2016ဩဂုတ်မှာလုပ်တဲ့ညီလာခံကတော့ဆုံးဖြတ်တည်မယူခဲ့ဘူးတယောက်တဲ့သူတွေရဲ့သဘောထားအမြင်တွေကိုကျွန်တော်အလုံးဖွင့်မိလိုက်ပြီးပြောစီတယ်အနမျိုးဖြစ်ခဲ့တယ်ဗောလေဒီပုဂ္ဂိုလ်82ဦးရဲ့တင်ပြတာဗောအခုတကြိမ်ကတော့ပြန်မြင့်တော့စိတ်လိုက်ပြီးတော့ခေါင်းစဉ်တွေကို UBDJC ကချပြီးတဲ့ခေါင်းစဉ်အလိုက်ကိုပဲဆူနေမှာဗောအပြီးခဲ့တဲ့2016ဩဂတ်လောက်ကြီးကျန်ကျေးမှုဖြစ်တော့ဗင်းနဲ့ဒီ Federal အခြေခံမဲ့ဆို Federal အခြေခံစီးပွားရေးကိစ္စ Federal အခြေခံနိုင်ငံရေးလုံခြုံရေးဆိုတဲ့ဒီပေးထားတဲ့ခေါင်းစဉ်တွေကိုပဲကျွန်တော်တို့အိတ်ပေါင်နေရပဲဆူနေမှာဖြစ်တဲ့အတွက်ဒါကျွန်တော်တို့အနေနဲ့တော့မလုပ်ဘူးရဲ့အလုပ်တစ်ခုကိုဒါအစပြုကျွန်တော်လုပ်ရမှာရှိတယ်
။လာမယ့်မေလ24မှာကျင်းပမယ့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးရဲ့ဒုတိယအကြိမ်အစည်းအဝေးမှာ NCA ကိုလက်မှတ်မရေးထိုးရသေးတဲ့အဖွဲ့တွေကိုဖိတ်ကြားနိုင်ရေးနဲ့ပတ်သက်လို့တော့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီရဲ့ဥက္ကဋ္ဌနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုယ်တိုင်တက်ရောက်မယ့်မေလ12ရက်နေ့အစည်းအဝေးမှာဆုံးဖြတ်ဖွဲ့ရှိတယ်လို့သိရပါပါတယ်ရှင်။